မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒါကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေရှေ့တန်းကနေအဓိကပါဝင်နေကြပါတယ်။အာဏာသိမ်းစစ်တပ်ရဲ့ရဲရဲဆက်ဆက်ဖြိုခွင်းမှုတွေကြားကပဲလူငယ်တွေကတော့နောက်မတွက်မဲအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ရှားနေကြပါတယ်။လက်ရှိဆေးရနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဘယ်လိုခံယူချက်တွေနဲ့ဘာကြောင့်ရှီတန်းကနေပါဝင်နေကြတာပါလဲ။သူတို့ရဲ့ပါဝင်မှုကဘလောက်အထိအရေးပါပါလဲ။အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာရှီတန်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်တဲ့မဝီယီမာကိုဆက်သွယ်မြင်ပြန်ပြီးတည်ထင်းဖန်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင
်။
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာမှဒီမဝီယီမောင်တို့လိုလူငယ်တွေမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီယီမောင်တွေနဲ့ထင်ပါလဲ။ကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင်းပေါ့နော်ဒီ night attack တွေလုပ်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတော့လက်စင်းရည်မမှန်ကန်ဘူးဆိုတော့ဒီတပ်တွေအချောက်ထားမခိုင်းလုံနဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖျောက်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့တွေကတိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းကိုကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အစံဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန္တရာယ်တွေကြားထဲမှာပဲကိုကိုရံရောဒီလိုကို့အပေါ်မှာဒါအသက်အန္တရာယ်ကြီးပြုနိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မညွန့်ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရည်တည်ချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့ဆိုတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းကသူတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပုံကြီးကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေပြည်သူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူးဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်လွတ်တော်ထဲမှာစစ်တပ်ကဝန်ထိုင်နေရတယ်ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘောเนาะဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုရေးစင်ကအရင်မြင်သွားရေဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ဘောเนาะဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မနှဲ့ခြင်းညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားခြင်းပေါ့เนาะကိုကောင်းတဲ့နိုင်ငံအထင်းကျင်းကိုပဲတွားခြင်းနဲ့စစ်မှန်ပြေသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့เนาะပြီးတော့တိုင်းရင်းသားတွေလိုလာတဲ့ဖက်ဒရယ်ဒီမိုကရေစီအိုက်ကနစ်ကိုပဲတွားခြင်းနဲ့ပေါ့เนาะဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးရောညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့เนาะညီမတို့ကရားရင်နေညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်အခုလှူရှာမှုကအဓိကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများပြားထိတ်ရှေ့တန်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေးရနာသိမ်းမှုနော်ပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင်
။အာဟုတ်ကဲ့အခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့နော်ဒီခြေရန်နေပြီးတော့ဒီပါဝင်နေကြတာပေါ့နော်ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့ချင်းအချိန်နေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာကြာနာနေပြီးတော့တိုက်ပွဲဝင်နေကြပါရဲ့မှာဟိုဒါမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီပြညာတွေပေါ့နော်ပြီးွားရင်ဒီတင်းအချက်အလက်မြန်ဆန်မှုတွေဒါသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအဲ့ဒါကြီးရှိရဲ့ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးတွေအနေနဲ့ကတော့သူတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီ ညီမတို့ဒီဖြစ်လာနိုင်တဲ့အားတွေကိုသူတို့တွေကညီမတို့ပြန်မျှဝေပေးရဲ့ဆိုတော့အဲ့လိုမျိုးဆိုဒီရေတော်ပုံရတာညီမတို့လူငယ်ရဲ့ကြံ့ကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အားတွေညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစွာပြောတဲ့အင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာရကြွေရတယ်တည်ရသူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်စီခံရတဲ့သူအားဆိုရင်လည်းထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နေနေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုထက်ကြီးပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်သွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခွင့်အရေးတကူညီမတို့လိုလားရပေါ့နော်ပြီးညီမတို့ဖက်ဒရယ်ဒီမိုကရေစီကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့အားတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးတော့လို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုကြညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတီ CRPH အနေနဲ့ရောပြီးတော့ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နဲ့အကုန်လုံးညီမတို့တောင်းခံပြီးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်လာညီမတို့စီစဉ်ထားပါတယ်
ဟုတ်ကဲ့ဒါမန်ဝီညီမောင်ဆိုလို့ရှိရင
်
ကိုယ်တိုင်ကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံရတယ်။နောက်မန်ဝီညီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ရတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့။အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကတော့ဒါပထမအဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်။2008ခုနှစ်မှာပဲညီမတို့ကလည်းဒီရှေ့ဝမ်တောင်ငယ်ကြီးမှာတော့ကလည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးထောင်ချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီလေးလံခေါင်းပြားရဲ့နေရာကြီးအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဗူဒီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေလည်းကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ဖန်နိုင်ရှိလာတယ်ပြီးညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကောင်ဆုံးကြံ့ခံရင်ဆိုင်မယ်ရင်ဆိုင်ရညီမတို့ကရရင်နေညီမတို့ကအာနာရှင်စနစ်ကိုပေါ့နော်သူတို့ကိုဆန့်ကျင်တော်လိုင်းရောညီမတို့ကရရင်နေလောက်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုမှညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ရောညီမတို့အဆုံးထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်းကဒီတက်ချွတ်လှူရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးရောညီမတို့ပုံရံသူကိုတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးရောညီမတို့အဆုံးထိအတူလက်တွေ့ပြီးရောအဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးရောပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆန်ပြောဒီမိုကရေစီနိုင်ငံတော်အစ်စ်မှာမောင်ဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် transitional justice ဆိုခေါ်တဲ့ဒီအတင်ကူးပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်ဆက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ဆင်ညီမတို့ပြန်လည်ပူဇော်သွားတယ်ပေါ့နော်ဒါညီမတို့ဒီတော်လန်ရေးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလောက်ရမယ် ချက်ကအဲ transitional justice ဆိုတဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရေအကုန်လုံးဒီကဏ္ဍပေါင်းစုံဝန်ကြီးရေအကုန်လုံးပေါ့နော်တကြွလှုပ်ရှားတွေအကုန်လုံးညီမတို့လက်ကျဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်လေးဖြေချပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်